လာပါရှင်ဘူယိုအမေရိကန်တန်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့2014ခုနှစ်ဇွန်လ19ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။လိုင်းထိုမီတာ24 kHz 12123ည၊လိုင်းထိုမီတာ32 kHz 9325၊လိုင်းထိုမီတာ40 kHz 9433ညတို့ကနေဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးအီရန်3အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ကြမှာပါ။မြန်မာအရေးသုံးသပ်ချက်မှာတော့
နောက်တစ်ခုကကျွန်တော်တို့ပြန်သွားရဲဆိုတော့ဝန်နည်းနဲ့တဲကျော်ဆိုကုမျိုးကိုပြန်သွားရင်တော့မှလူတော်တော်များများနဲ့ကိုကမတိကျနေနေကင်းပါသွားတာတွေတော့အများကြီးရှိတယ်ဒီချန်နဲ့အဖွဲ
88ကျောင်းသားဟောင်းကိုစော်မိုးကျော်ပါနှစ်ပေါင်းစိတ်လောက်ပြည်ပမှာနေထိုင်ခဲ့ရတဲ့88မျိုးဆက်ကျောင်းသားတွေရဲ့ပြည်တော်ပြန်ခီးနဲ့ပြည်တွင်းနိုင်ငံရေးအခြေအနေတွေအကြောင်းကိုဆွေးနွေးသုံးသပ်ထားပါတယ်ရှင်အဲ့ဒီလို season တွေထဲကမှအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားကောက်နှုတ်ရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းတွေကိုကောက်နှုတ်တင်ပြပါမယ်။ကိုစော်ဝင်းလှိုင်နဲ့အတူတင်ပြပေးထားပါရစေ
။မြန်မာပြည်မှာကျစ်လက်နဲ့မြို့နေသူတို့ကွာဟာချက်ကြီးမားနေဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့တွစ်ဆုံမင်းမြန်းကမှမြန်မာအစိုးရရဲ့အဓိကအားနည်ချက်တွေထဲကတစ်ခုကတော့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေဝင်ရောက်လာရေးကိုအာယုံစိုက်လွန်းနေပြီးကျစ်လက်ဒေသတွေမှာစိုက်ပျိုးရေးကဏ္ဍမြန်မာရေးအတွက်မူဝါဒရေးရာပြုတ်ပြင်ပြောင်းလဲဖို့နဲ့ကျစ်လက်နေပြည်သူတွေဝင်ငွေပိုကောင်းလာအောင်တော့အပြည့်အဝအာရုံစိုက်မှုမရှိဘူးလို့စီးပွားရေးပညာရှင်လက်ဖြစ်အရှိတောင်အာရှရေးရာကျွမ်းကျင်သူလက်ဖြစ်တဲ့ Brooklyn တက္ကသိုလ်က Lex Refill ကထောက်ပြထားပါတယ်2011ခုနှစ်မတ်လမှာဦးသိန်းစိန်အစိုးရတက်လာကြတဲ့ကစလို့အပေါ်ရန်ပိုင်းပြောင်းလဲလာခဲ့တဲ့မြမစီးပွားရေးမှာအထူးသဖြင့်စီးပွားရေးနယ်ပယ်အတွင်းအဓိကကဏ္ဍကြီးတွေမှာအရင်ကတင်းကျချုပ်ကင်ထားကြတာတွေကိုဖြေလျှော့ပေးခဲ့ပြီးအစိုးရအသုံးစရိတ်နဲ့ပတ်သက်လို့လည်းအရင်ကတည်းကပိုပြီးပွင့်လင်းမြင်သာမှုရှိလာတယ်လို့မစ္စတာရီဖဲကဆိုပါတယ်။ဒါပေမဲ့လည်းတကယ့်အတွင်းကြာကြာကြည့်မယ်ဆိုရင်တော့အထူးသဖြင့်လူဦးရေရဲ့80ရာခိုင်နှုန်းရှိတဲ့ကျေးလက်နေပြည်သူတွေရဲ့အခြေအနေကပြောင်းလဲမှုမရှိသလောက်ပါပဲလို့လည်းသူကဆိုပါတယ်။ပြည်တွင်းထုတ်ကုန်စုစုပေါင်းကြီးထွားလာမှုဟာမြန်မာပြည်လိုနိုင်ငံမျိုးတွေသိပ်ပြီးအကျိုးထူးမရလာပါဘူး။စင်းစရားတွေကိုအခြေခံခံမှန်းထားတဲ့ GDP ဟာအလွန်အမင်းကိုအားနဲ့ချွေးယွင်းချက်တွေရှိတဲ့အကြောင်းသူကပြောပါတယ်။ဦးသိန်းစိန်အစိုးရဟာတိုင်းပြည်အတွင်းတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ပဋိပက္ခတွေခြုံငင်းစေရေးအပေါ်မှာနဲ့ကျစ်လက်ဒေသနဲ့ပြည်သူတွေရဲ့ဝင်ငွေတိုးတက်မြင့်မားရေးတွေကိုတော့တိတာထင်ရှားတဲ့အာယုံဆိုင်မှုတွေမရှိဘူးလို့ဆိုပါတယ်။2013ခုနှစ်ထုတ်ကမ္ဘာ့ဘဏ်ရဲ့ Doing Business အစီရင်ခံစာမှာမြန်မာနိုင်ငံဟာစီးပွားရေးလုတ်ကင်မှုနဲ့ပတ်သက်လို့ကမ္ဘာအစိုးဆုံးနိုင်ငံတွေမှာပါဝင်နေဆဲဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။189နိုင်ငံမှာမြန်မာနိုင်ငံကနံပါတ် 182 မှာရှိပါတယ်။မြန်မာအစိုးရအနေနဲ့ပြည်တွင်းရင်းနှီးမြှုပ်နှံသူတွေကိုအကူအညီပို့ပေးတာမျိုးလုပ်တင်ကြောင်းရေးသားချက်ကိုတော့ Dritchwell DW Online ဆံမျက်နှာမှာအပြည့်အစုံဖတ်ရှုနိုင်ပါတယ်။
မြန်မာနိုင်ငံဟာအမျိုးပေါင်းစုံလာတဲ့တစ်ပင်နဲ့တော်ရိုင်းတရိတ်ဆန်တွေအဓိကရှိရာနိုင်ငံဖြစ်ပါတယ်။ပေရက်ဒေတာမှာမှာမြန်မာနိုင်ငံလောက်တစ်ပင်ပန်းမှန်အမျိုးသားစုံလင်တာမျိုးမတွေ့ရပါဘူးမြန်မာနိုင်ငံရဲ့ဒီသဘာဝပတ်ဝန်းကျင်နဲ့တစ်ပင်ပန်းမှန်ဆိုင်ရာကိစ္စတွေမှာဆယ်စုနှစ်ပေါင်းများစွာလစ်လျူရှုခံထားရတဲ့အတွက်သိပ္ပံပညာရှင်တွေလူတွေနဲ့သဘာဝရင်းမြစ်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့အရေးပါတဲ့သုတေသနပြုမှုတွေလုပ်ဖို့လိုအပ်နေတာပါဒီလိုအခြေခံကြတဲ့ပြဿနာရပ်တွေကိုရင်ဆိုင်ဖြေရှင်းဖို့အမေရိကန်ပြည်ထောင်စုကနယူးယောက်ရုက္ခဗေဒဥယျာဉ်ဟာမြန်မာနိုင်ငံရဲ့အနာဂတ်သဘာဝပတ်ဝန်းကျင်စောင့်ရှောက်ရေးနဲ့သဘာဝအရင်းမြစ်တွေကိုထိန်းသိမ်းစီမံခန့်ခွဲရေးဆိုင်ရာစီမံချက်နှစ်ရပ်ကိုတင်နန်းပို့ချပေးနေပါတယ်။ရုက္ခဗေဒပညာရှင်တွေဟာမြန်မာနိုင်ငံနဲ့ဒေသတွင်းအဖွဲ့အစည်းတွေနဲ့ပူးတွဲဆောင်ရွက်မှုတွေစတင်နေသလိုမြန်မာလူငယ်ရုက္ခဗေဒပညာရှင်တွေကိုတင်နန်းပို့ချပေးတာတွေနဲ့မြန်မာသစ်ပင်ပန်းမှန်ဆိုင်ရာအချက်လက်တွေကိုလည်းစုဆောင်မှတ်တမ်းတင်နေကြပါတယ်။အပြည့်အစုံကိုတော့ gardennews.bigs online ဆာမျက်နှာပါ New York Botanical Garden မြန်မာမှာဖတ်ရှုနိုင်ပါတယ်ရှင
်။တရာရှိမြခင်မြန်မာနိုင်ငံမှာရွေးကောက်တင်မြှောက်တဲ့စနစ်ကိုအများသဘောတူစနစ်အစား PR လို့ခေါ်တဲ့အချိုးကျရွေးချယ်တဲ့စနစ်နဲ့အစားထုတ်မယ်လို့အမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါတယ်။သောတာရှင်တွေဘယ်လိုသဘောရရပါသလဲ။ DPR စနစ်ဆိုတာဟာမြန်မာနိုင်ငံနဲ့တကယ်သင့်လျော်ကိုက်ညီပါသလား။ဒီစနစ်ကြောင့်ကောင်းကျိုးဆိုးဖြစ်တွေဘယ်လိုဖြစ်လာနိုင်လဲဆိုတာကိုအခုလာမယ့်စနစ်ညတိုက်ရိုက်လေ့လာအစီအစဉ်မှာဆွေးနွေးကြအောင်ပါသောတာရှင်များခင်ဗျာ။ပါဝင်ဆွေးနွေးလို့ရသောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က232 3999 fax number 2392 3992ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေပါဝင်ဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဒီရောအမေရိကန်တန်ရဲ့ကြာတာရင်းနှစ်မြနခင်အစည်းအဝေးတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်လက်လေ့လာကြရမယ့်အမေရိကန်စတိုင်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတ်တန်ကအစည်းအဝေးပို့ချပေးထားပါတယ်ရှင
်။ဒီကနေ့မနေ့တင်ပြမယ့် idiom အသုံးက
smell a rat
ဖြစ်ပါတယ်။စာလုံးပေါင်းကSMELL smell ga anan yara a ga taku dagaw orange red ga jwe so lo squid thong ye dai yai de be ga lo jwe anan yara bo di thong sin tet la de naw chang ga lo jwe pu anan ga lo so ba de jwe pu ha tain nan pi tait ko khan ya khet de atwe chang le di thong ye idiom a de be ga lo ba ye nya ye lo a ti cha ma ti be ne a ti sait ga ni ta khu khu ma tin ga sia mu ma na နှစ်မျိုးစရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work Mary smelled a rat
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့ Mary လည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လीလို့ဒီပဲရပါတယ်
When her husband started getting back home late from work, Mary smelled a rat.
အသည့်စိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးအရာဘယ်လိုပြောမလဲ?
Smell a rat.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ကန်စတိုင်မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတ်တန်စီစဉ်ပို့ချပေးခဲ့တာပါအခုမြမရေးတုံတက်ချက်အစီအစဉ်စတင်ပါမယ်ရှင်88ရေခင်းနောက်ပိုင်းပြပကိုထွက်ခွာလာခဲ့ကြပြီးအခုမြမပြည်ကိုပြန်သွားကြတဲ့ចောင်းသားတွေအတွက်လက်ရှိနိုင်ငံရေးမှာဝန်ဆန့်ဖို့အခက်အခဲတွေရှိနေတဲ့အကြောင်းပြည်တော်ပြန်ចောင်းသားဟောင်းတဦးကပြောလိုက်ပါတယ်နှစ်ပေါင်း20ကျော်ပြပမှာအခြေစိုက်ပြီးတစ်နှစ်လောက်မြမနိုင်ငံကိုပြန်သွားခဲ့တဲ့တက်ကြွလှုပ်ရှားသူဟောင်းကိုဇော်မိုးကျော်နဲ့ဥကျော်စံသားကဆွေးနွေးတုံတက်ထားပါတယ်ရှင်
ကိုယ်တော်မူကြလို့လို့ပြည်ပမှနှစ်ပေါင်း20ရောက်လောက်နေခဲ့ပြီးတော့ပြည်တွင်းကိုပြန်သွားတဲ့88ကလှုပ်ရှားတက်ကြွခဲ့တဲ့ចောင်းသားဟောင်းတွေဟာဒီမြန်မာနိုင်ငံရေးမှာဆက်လက်ပြီးတော့ပါဝင်လှုပ်ဆောင်ဖို့ဆိုတဲ့ရည်ရွယ်ချက်ကဘလောက်ရှိကြပါသလဲအဲ့ပြည်ပကိုထွက်လာတဲ့ចောင်းသားတွေအားလုံးဟာတစုတပေါင်းတဲ့သဘောနဲ့ငါတို့ပြန်လည်ပြီးတော့ငါတို့စခဲ့တဲ့လမ်းကိုပြန်ပြီးဆက်လျှောက်မယ်ဆိုတဲ့အယူဆမျိုးရောရှိခဲ့ကြပါလားပြန်နေမှာသူတို့မဟုတ်တယောက်ချင်းတူချင်းကိုယ်သဘောအရကိုပြန်ကြတာလားလို့ဒီကျမရ
ယ်ဒီကပြောရရင်တော့ရှိပါတယ်ကျွန်တော်တို့1988တည်းကစခဲ့တယ်ဒီဒီမိုကရေစီလှုပ်ရှားမှုကိုမပြီးဆုံးသေးဘူးဆက်လုပ်မယ်နောက်ဆုံးကျွန်တော်မြန်မာနိုင်ငံကိုကျွန်တော်တို့ဖြစ်စေခြင်းနဲ့ဒီနိုင်ငံတကာစံရင်းစံညွန်းနေနဲ့မြည်ကြီးတဲ့ဟလာခုနနိုင်ငံရေးအခြေအနေတွေလူမှုရေးအခြေအနေတွေစီးပွားရေးအခြေအနေတွေရှိတဲ့အထိဒီတိုင်းပြည်ကိုပြုပြင်ကြောင်းလဲပြီးတော့သွားလှုပ်ဆောင်သွားခြင်းနဲ့ဆိုတဲ့စိတ်ကူးမျိုးရရှိတယ်ဘုရား88ပြီးကစားလုံးကစပြီးလောက်ခစားလုံးကတော့ဒီမခံခြင်းစိတ်တွေနဲ့တွန်းလှန်မယ်ဆိုတာလောက်ပဲရှိရတယ်။နောက်ပိုင်းတွေမှာကျွန်တော်နိုင်ငံတကာကိုရောက်တဲ့အချိန်မှာအစိုးရလေ့လာခွင့်ရတာလေ။နောက်ဒီနိုင်ငံတကာမှာရှိတဲ့အခြားနိုင်ငံတွေရဲ့နိုင်ငံရေးပုံစံတွေလူမျိုးပုံစံတွေကိုသိမြင်လာလေ။ကိုယ်နိုင်ငံကိုဖြစ်ထွန်းဒီတောင်းလဲစီခြင်းနဲ့စိတ်ကူးတွေ idea တွေပေါ့နော်ပို့ပြီးရှိလာလေ။အဲ့လိုဖြစ်လာတဲ့အတွက်တစ်ချိန်ချင်းမြန်မာပြည်မှာငါတို့နိုင်ငံရေးလှုပ်ခွင့်ရမယ်ဒါမှမဟုတ်မြန်မာပြည်မှာအပြောင်းလဲဖြစ်မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ဒီမှာကြည့်တွေ့တာမြင်တာကြားတာတဲ့ပုံစံနေနဲ့အညီကိုနိုင်ငံကိုပြန်လို့တိုးတက်အောင်ဆောင်ရွက်မယ်ပြင်ပြောင်းလဲမယ်ဆိုတဲ့စိတ်ကူးမျိုးတွေတယောက်ချင်းစီမှာရှိကြလို့အဖွဲ့အစည်းတွေမှာလည်းရှိတယ်တကယ်တမ်းကျွန်တော်တို့ထင်တာကျွန်တော်အပြင်အလူတွေထင်တာလည်းတစ်ဆက်တည်းပဲ88တရားခုချိန်ဒီငါတို့ပါဝင်လှုပ်ရှားဆောင်ရွက်နေကြတယ်ဆိုတာမျိုးပေါ့နော်ဒီထဲမှာဒီလိုစိတ်ဓာတ်မျိုးတွေရှိပါတယ်
အခုဒီညမှာကျွန်တော်စိတ်ဝင်စားတာနှစ်ပေါင်း20လုံးလုံးတိုက်မိရင်ကွဲကွာပြီးတော့နိုင်ငံတကာမှာနေခဲ့တယ်နိုင်ငံတကာအတိုင်းဝန်းကြီးမှာကျင်းနေလှုပ်ရှားခဲ့ကြရတယ်ဆိုတော့ကိုဇော်မိုးကျော်တို့ရဲ့အတွေ့အမြင်တွေဟာအများကြီးပြောင်းလဲသွားမှာပါနှစ်ပေါင်း20ဆိုတဲ့အတွေ့အကြုံကနည်းရမှုပါဘို့လူဘဝမှာတော်တော်ကိုအရေးကြီးတဲ့ကာလအရှိတစ်ခုဆိုတော့ဒီအတွေ့အမြင်တွေနဲ့ဟိုမြန်မာနိုင်ငံထဲမှာပဲဆက်လက်ပြီးတော့လှုပ်ရှားကြံရိတ်ခဲ့တဲ့လူတွေရဲ့ အတွေ့အခေါ်အယူအဆအမြင်တွေဟာဘလောက်ကွာဟမှုတွေ့ရပါလဲခင်ဗျာ
ဘာဟုတ်လို့ရှိပါတယ်ဒီမြန်မာပြည်ထဲမှာရှိပြီးတော့နိုင်ငံရေးလုပ်တဲ့သူတွေအမြင်နဲ့လဲဒီနိုင်ငံတကာအခြေအနေတွေကိုဒီသတင်းတွေကနေသတင်းစာအုပ်စာတမ်းတွေမီဒီယာနဲ့တစင်ကိုလေ့လာစီးပူးထားလို့သိရှိတဲ့သူတွေလဲအများကြီးရှိပါတယ်သူတို့မှလည်းဟိုသိကြမြင်ရတာရှိပါတယ်ဒါပေမဲ့ကျွန်တော်ပြောချင်တာကတော့ဒီအပြင်ရောက်သွားတဲ့သူတွေမှာလက်တွေ့ခံစားထပ်သားရတဲ့အတွေ့အကြုံမျိုးတွေရှိပါတယ်ဥပမာဒီမိုကရေစီစနစ်ဆိုတော့ဒီမိုကရေစီနိုင်ငံလိုဖြစ်တဲ့ဒါဒီမှာစကန်ဒီနေးဗီးယန်နိုင်ငံတွေအမေရိကလိုနိုင်ငံတွေဂျာမန်နိုင်ငံတွေမှာကိုယ်တိုင်တွားပြီးတော့နေဘူးတဲ့ဒါမှမဟုတ်အလုပ်လုပ်ဘူးတဲ့ဒါမှမဟုတ် internship ပေါ့နော်အလုပ်တင်လို့ဟာမျိုးတွေလုပ်ဘူးတဲ့လေ့လာဘူးတဲ့ဆိုတော့ခါမှာဒီစနစ်တင်နဲ့ပတ်သက်ပြီးတော့ကိုယ်တိုင်တွေ့ကြုံခံစားရတာလေကောင်းတယ်ဖြစ်စေဆိုးတယ်ဖြစ်စေဒါမျိုးတွေရှိပါတယ်အဲမှာလည်းမတည်ဘူးတော့မဟုတ်သိနေကြတာပဲဒါရင်းနေရာစစ်အုပ်စာလမ်းတွေသိရလေရှိပါဒါပေမဲ့တကယ်တမ်းသူလက်တွေ့ဖြတ်တန်းမှုရဒီကိုယ်တိုင်တွေ့ကြုံဖြတ်တန်းမှုရပတ်သားမှုအများကြီးရှိတယ်သူသိနေတာဒီ exposure ပေါ့ဒီမြင်နိုင်လာတယ်သိနိုင်လာတယ်ပြဿနာတရားကိုဖြည့်ရှင်းမဲ့ပုံစံတွေချင်းကတ်တဲ့ပုံစံတွေအဲ့ဒါမျိုးတွေကွာဟတယ်တွေ့ရတယ်ဒီပြင်ပြန်သွားတဲ့လူတွေနဲ့အထဲမှာရှိတဲ့ဒီကျွန်တော်တို့သူရဲဘော်မျိုးစုလို့လို့ကြခံရတဲ့ဒီနေ့အနေထားကြားရမှာပွားမှုတွေတော့ရှိတယ်အဲ့တော့ဟိုအလုပ်တစ်ခုစလုပ်မယ်ဆိုရင်စဉ်းစားတဲ့ပုံစံတွေအဲ့တော့အဲ့လိုမျိုးတွေပွားမှုရှိပါတယ်ဘာလို့ဆိုပြည်တွင်းမှာရှိတဲ့လူတွေကအတိနိုင်ခြင်းနဲ့တူတော့နှိုင်းရှင်မှုအတွက်အခြားပေါ့ဒီလူဖွဲ့စည်းမြန်မာပြည်မှာဆိုမြန်မာပြည်မှာရှိတဲ့ဒီအာဏာရှင်အောက်မှာဒီချင်းမြင့်တွေကြားမှာဒီစီးရင်ပြန်မှုတွေကြားမှာပဲသူတို့နေတူပါပြဿနာရ
နောက်တစ်ခုကကိုစုံမကျော်အဲ့လိုပြပါပြန်သွားတဲ့ចောင်းသားတွေကုဇော်မှုကျော်တို့အနေနဲ့နိုင်ငံတကာမှာဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာဖြစ်နေတဲ့လူမှုရေးလူအသိုင်းအဝိုင်းရဲ့စံတွေနဲ့မြန်မာနိုင်ငံကပြည်သူတွေရဲ့လူမှုအသိုင်းအဝိုင်းကြားစံတွေဟာကွဲလွဲမှုရှိနေမယ်ထင်ပါတယ်ဆိုတော့ဒီဟာကိုသုံးသပ်ပြီးတော့မြန်မာနိုင်ငံအခြေအနေနဲ့အဝင်ခွင့်ကြားဖြစ်အောင်မူချမှတ်ဆောင်ရွက်ကြမယ်ဆိုတဲ့နေရာမှာတော့ပြည်တွင်းကြံခဲ့တဲ့ပုဂ္ဂိုလ်တွေနဲ့ပြည်ပကပြန်တဲ့လူတွေကြားမှာဘယ်လိုညှိနှိုင်းရမလဲခင်ဗျာညှိနှိုင်းရမယ်ဆိုရင်ညှိနှိုင်းလို့ဖြစ်နိုင်ပါမလား
အဲ့ဥမာကျွန်တော်အပြင်ကပြန်သွားတယ်အထက်ရောက်တော့အထက်ကသူတွေနောက်တချို့ဒီတည်င်းစာနယ်ဇင်းဘက်ကလူတွေပဲဖြစ်နေနိုင်ငံဘက်ကလူတွေကကြောတာရှိတယ်။ဟာမင်းတို့ကဒါဟိုနိုင်ငံတွေနဲ့တို့ဒီမှာဒီအခြေအနေနဲ့အမတူလို့ဘာမကိုက်ကြလို့ဆိုတာမျိုးပြောတာမျိုးတွေကျွန်တော်လည်းတွေ့ရပါတယ်။ဒါပေမဲ့အတိအကျအချက်ကျွန်တော်ဆိုတာဥမာဟိုလွတ်လပ်ခွင့်လို့ဟာမျိုးလူကုန်သိက္ခာလူခွင့်ဆိုတာဘယ်နိုင်ငံဘယ်အခြေအနေမှာဖြစ်အတူတူပါပဲကျွန်တော်ဆိုတာဒီအခြေခံပေါ်မှာတော့နိုင်ငံတကာမှာဖြစ်စေဒီပြမပြမဖြစ်စေကိုယ်လည်းမရှိနိုင်ဘူးကျွန်တော်မထင်ဘူးအဲ့တော့အဓိကဒီတဖြည်းဖြည်းကြောင်းလဲယူသွားဗမာပြည်ရတာဟုတ်တယ်အာဏာရှင်စနစ်ကနေတဖြည်းဖြည်းကြောင်းသွားတဲ့အတွက်ချက်ချင်းမရနိုင်သေးဘူးဆိုတာမျိုးတော့ရှိနိုင်တယ်အဲ့တော့အခြေခံပေါ် basic concept ကတော့ကိုယ်လည်းတရားကြောင်းရှိဘူးလုံနည်းလုံလံတာအဲကွဲပြားနိုင်တာမျိုးရှိနိုင်ပါအဲ့တော့တစ်ဖက်ကဆိုတော့ဟာပြမပြည်ရချက်ချင်းဒီနောက်တိုင်းနိုင်ငံကြီးလိုဒီမိုကရေစီနိုင်ငံဖြစ်နေတယ်ဒါတော့လက်ခံပါအဲ့တော့ဒါပေမဲ့အဲ့ဒါကိုပြုပြင်ကြောင်းလဲတဲ့အခါမှာလုံနီးကန်နီးမှာဒီစူပွဲတဲ့နေရတာဆလို့တကယ်တမ်းကြာရင်ဒီနိုင်ငံတကာမှာလုတ်တဲ့ပုံစံတွေကိုအတူယူတာမျိုးဒါမျိုးကောင်းတဲ့ချက်တွေကိုလေ့လာကြည့်ပူပြီးလုတ်တာမျိုးတွေလုတ်သွားမယ်ဆိုရင်ဟိုကောင်းပါတယ
်အခုပဲမြန်မာနိုင်ငံမှာလောလောဆယ်ကြုံတွေ့နေရတဲ့ပြဿနာပေါ်တယ်မြန်မာပြည်သူတွေဟာဒီမိုကရေစီဆိုတာကိုလိုလားကြတယ်ပြည်သူအများစုဒါပေမဲ့လည်းတစ်ချိန်တည်းမှာကြားနေရတာကဒီမိုကရေစီဆိုတာကအခြေခံအဖြစ်မတူကွဲပြားတဲ့ဇယိုက်သဘာဝတွေယဉ်ကျေးမှုဒလေးထုံတမ်းတွေကိုနာလေလက်ခံကြတာအများကြီးပါပဲဒီဘက်မှာဆိုရင်ဆိုတော့မြန်မာပြည်သူတွေဟာဒီဘက်မှာလက်ခံသလိုမတူကွဲပြားမှုကိုအကန့်အသတ်မရှိလက်ခံနိုင်မဲ့အလားအလာရှိကြရလားအဲ့ဒီမျိုးအဲ့ဒါမျိုးကိစ္စကြတော့ကိုစုံမို့ကြတော့ဘယ်လိုသုံးသပ်ကြလဲမသိပါဘူ
းလက်ခံနိုင်မှုဆိုတာတော့တခုရှိတယ်အလေးအကျင့်နဲ့လည်းဆိုင်တယ်လေအဲ့တော့တခါမှဒီမတူညီမှုကွဲပြားမှုတွေအပေါ်မှာလက်ခံတဲ့ဒါမှမဟုတ်ထိတွေ့ရတဲ့အတွေ့အကြုံဒါမှမဟုတ်အလေးအကျင့်နဲ့ဆိုလို့ရှိရင်တော့ချက်ချင်းကြီးပေါ်ဒီဒီမိုကရေစီရင်တန်တယ်လို့မတူကွဲပြားမှုတွေကိုချက်ချင်းလက်ခံဖို့ဆိုတာမြန်မာလူ့ပြည်စီမှာဆင်းနေဖြစ်ချင်မှာဖြစ်ဒီနေရာမှာကျွန်တော်တခုနည်းနည်းပြောချင်တာရှိတယ်ဒီမြန်မာလူ့ပြည်စီမှာဒီနိုင်ငံရေးရအရေးကြီးပေါ့လေအစိုးရတွေကနှိပေါင်းများစွာပိတ်တဲ့အချက်လဲပါပါတယ်နောက်ပြီးတော့တိုင်းပြည်ကစီးပွားရေးမဖွံ့ဖြိုးတာလဲပါတယ်အဲ့တော့ညာတော့အပြင်ဒီပိုင်းမှာရှိတဲ့ဒီမျိုးနယ်တွေကြီးလက်တွေကလုံးဝနှိပေါင်း20နဲ့လောက်ကနေပြီးသူကြကြပြောင်းလဲတိုးတက်သွားတာသိပြီမတွေ့အောင်တွေ့တော့တစ်ဖက်မှာဘာဖြစ်လဲဆိုတော့ကိုလူမျိုးကိုဘာသာကိုယဉ်ကျေးမှုဆိုတာလောက်ထဲမှာပဲပုံမှန်လဲပတ်နေကြတယ်အဲ တကယ်ကနိုင်ငံရေးကပြောရင်တော့မြန်မာလူ့ဘုတဲ့လူ့ဘက်ကျကျင်နေတဲ့ conservative ပေါ့နော်ရှေးရိုးသွဲဆန်တယ်လို့ဖြစ်နေတယ်ဆိုတော့အဲ့ဒါကလည်းလက်ရှိကုနာလိုမတူညီမှုတွေကွဲပြားမှုတွေကိုတလုံးတော့လက်ခံနိုင်မှာမလားဆိုတာဒီနေရာမှာဟိုမေးစရာမေးဖို့နေဖြစ်လာတယ်စဉ်းစားစရာဖြစ်လာတယ်အဲ့တော့ဆိုတော့ပို့ပြီးတော့တိတက်ချိပေါဖွင့်ပြီးတိုးတက်လာဖို့လာလိုတယ်လွတ်လပ်ခွင့်ရှိဖို့လိုတယ်လူတွေပညာပို့တက်လာဖို့လိုတယ်ဒီလိုအခြေခံတွေဖြစ်လာပြီးလူ့ဘက်ကျကျောင်းလဲတိုးတက်လာတယ်ဆိုရင်တော့နာဒီမိုကရေစီစနစ်ရမတူပွဲပြားမှုတွေကိုလက်ခံနိုင်နေဆိုတဲ့အခြေအနေကဖြစ်လာ
ကျွန်တော်လည်းအဓိကအဲ့ဒီခက်ကိုပြောလိုတာပါဆိုတော့ကိုဇော်မိုးရောဒီလိုအမြင်ရှိတယ်ဒါပေမဲ့ခုနပြောတဲ့ conservative ဖြစ်နေတဲ့ society ကြားထဲမှာပဲနေပြီးတော့လှုပ်ရှားနေရတဲ့လူတွေအတင်းတွေကတော့ကဲဒီလိုပြင်ရမယ်လို့ကိုဇော်မိုးရောပြောရင်ကိုဇော်မိုးရောလှုပ်ရှားသူ activist အချင်းချင်းအကြမ်းမှာရောဒါသဘောတူညီမှုရကြပါရဲ့လား
ဒီလှုပ်ရှားသူတွေကြားထဲမှာလည်းပြောရင်တော့အဓိကတော့အဲ့ဒီကွဲလွဲမှုတွေရှိတယ်ကြည့်တယ်ဒါပေမဲ့ခုနလိုဒီနိုင်ငံရေးလှုပ်ရှားသူတွေနိုင်ငံရေးသမားတွေနိုင်ငံရေးကောင်းဆောင်တွေအနေနဲ့ကတော့တာဝန်ရှိတာတော့ဟိုခုဟိုဒီဒီအမြင်ကျော်လာဖို့ဘုသူဒ်ရှိဖို့နော်နောက်တစ်ခုကပြုပြင်ပြောင်းလဲနိုင်တဲ့ flexible ရှိဖို့ဆိုတာဒီအချင်းမျိုးတွေရှိအောင်လေ့လာထားကြတယ်လို့ပဲကျွန်တော်ကနားလည်ပါတယ်အဲ့တော့ဆိုတော့အဲ့ဒါတွေတကယ်တမ်းဒီမှာလူ့ဘက်ဆီဆိုတာလဲနိုင်ငံကအခြေအနေနဲ့ကိလို့ပြီးနေလို့ရတာမဟုတ်ဘူးအဲ့တော့အဲ့ဒီကြားထဲမှာကိုလူဖွဲ့စီကိုဘလို့ပြုပြင်ကြောင်းလဲမလဲဆိုတော့သူတို့လည်းနားလဲသဘောပေါက်ကြလိမ့်မယ်လို့ထင်ပါတယ်။ဒါပေမဲ့လက်တွေ့လှုပ်ဆောင်တဲ့နေရာမှာတော့ဒီပြောဆိုဆွေးနွေးရတဲ့အပိုင်းမှာအဲဟိုတယောက်ကမြင်တာနဲ့တယောက်ကမမြင်တာနဲ့တယောက်ကမြင်တာချင်းမတူတာနဲ့အဲ့ဒီခက်ခဲမျိုးတွေကတော့ရှိနေတယ်ဆိုတော့ကျွန်တော်တွေ့တော့
ဟုတ်ကဲ့ဆိုတော့ဦးစောမိုးရော်တို့ရဲ့အဖွဲ့အစည်း88ပြည်ပပြန်ကြောင်းသားတွေအနေနဲ့အခုလက်တွေ့နိုင်ငံရေးအဖွဲ့များကြိုးပမ်းမှုတွေရှိနေရပါလေခုပါတီထောင်ပြီးတော့2015ရွေးကောက်ပွဲကိုဥတီပြီးတော့လှုပ်ရှားနေတဲ့လှုပ်ရှားမှုတွေရောရှိပါသလားကျန်တဲ့ဤတွင်းမှာကြံခဲ့တဲ့88တန်းနဲ့ပေါင်းပြီးတော့အဲ့လိုလှုပ်ရှားဖို့ဆိုတဲ့ရွေးချက်တွေထားခဲ့ကြပါသလားပြောပါဦးမယ်အဲ
ပြန်သွားမယ်ဆိုရတော့ဒီကျွန်တော်တို့အဖွဲ့အစည်းဥပမာလူပေါင်းတဲ့ဒီမိုကရက်တစ်ပါတီပဲဖြစ်စေ APSCF နဲ့တောင်းနာမြတ်ဒီမိုကရက်တစ်တာဝန်ပဲဖြစ်စေဒီလိုဝယ်စီးတွေမှာပြန်သွားတယ်ကပြန်သွားပြီးရင်မြန်မာပြည်မှာရှိတဲ့အခြေအနေတွေနဲ့လိုက်ရောညီတွေ့အောင်လှုပ်ဆောင်ရမယ်ဆိုတာလည်းနားလည်တယ်။ခုညီမချက်တွေကိုကောင်းတယ်ဖော်တဲ့နေရာမှာလှန်နီးပြူပါလေပြောင်းလဲပြောင်းလဲသွားမယ်ဆိုတာလည်းကျွန်တော်နားလည်ပါ။အဲဒါပေမဲ့ပြဿနာပါလဲဆိုတော့တကယ်တမ်းထင်သလောက်မပေါက်ဘူးလို့ကျွန်တော်ထင်တယ်။ကျွန်တော်သုံးသပ်ချက်အရဆိုတော့ပြန်သွားတဲ့အဖွဲ့အစည်းတွေမှာဟလာကျွန်တော်ပြည်ရေးနိုင်ငံရေးအင်အားစုတွေဈာထဲမှာပြန်ပြီးဝင်ဆန့်နိုင်ဖို့ဆိုတာကတော်တော်လေးလုပ်ရမယ်သဘောမျိုးဖြစ်နေတယ်အဲမှာပြန်ရောက်သွားတဲ့အခါမှာခုနဟိုမူရင်းပါတီတွေကအုပ်စုတွေနဲ့တောင်မှဟိုအမြင်ကွာခြားမှုတွေညှိနှိုင်းရတာလည်းအများကြီးဖြစ်လာတာနောက်တစ်ခုကကျွန်တော်တို့ပြန်သွားရဲဆိုတော့ဝန်နည်း20ကျော်ဆိုခုမျိုးကိုပြန်သွားရင်တောင်မှလူတော်တော်များများနဲ့ကိုကမတိကျခြင်းတွေကင်းပါသွားတာတော့အများကြီးရှိတယ်ဒီချန်တဲ့အဖွဲ့အစည်းဒီတွင်းအဖွဲ့အစည်းတွေအနေနဲ့တော့ဘယ်တော့တွေ့ထူတွေလက်ခံနိုင်လဲလက်တွဲနိုင်လဲဆိုတဲ့အခြေအနေတွေလည်းအများကြီးလိုအပ်ပါတယ်ဆိုတော့ဥမာဒီကုမင်းကုန်နိုင်တို့ကိုကိုကြီးတို့ဦးဆောင်တဲ့88အင်အားစုတွေနဲ့ပြည်ပင်လျင်ကုလားလူအောင်ဒီမိုကရက်တစ်ပါတီတို့ APS ရဲ့တို့နဲ့အများကြီးဟိုတော်တော်များများလက်တွဲလုပ်နိုင်တယ်ဆိုတာမျိုးမတွေ့ရပါဘူး NLD တို့အဖွဲ့အစည်းကြီးကဒီပင်လျင်ဒီပြည်ပကပြန်လာတဲ့အင်အားစုတွေလူပုဂ္ဂိုလ်တွေနဲ့ဘလောက်ထိတွေ့တယ်လဲဒါတို့ဘလောက်စိတ်ဝင်စားလဲပေါ့ဗျာဒီလူတွေကအသုံးတည်မလားမတည်ဘူးလားလက်တွဲလို့ရမလားမရဘူးလားဆိုတာကျွန်တော်ကတော့ဟို NLD မှာလည်းအဲ့ဒီအမြင်မျိုးသိရှိဖို့မရဘူးအဲ့လိုဆိုတော့ဒီဖွဲ့စည်းတွေနဲ့တိတိကျကျဆက်ဆံကြိုးစားမျိုးဒါမရှိဘူးတို့ကျွန်တော်ကမြင်နေဥမာဟိုတော့ဆန်းစုကြည်ကိုနိုင်ကြည့်ပြီးနေခုနလူပေါင်းတဲ့ပါတီကောင်းဆောင်လို့ဟာမျိုးတွေနောက်ကိုတောင်းလာပေါင်းဆောင်နေတဲ့လက်ခံတွေ့ဆုံတာမျိုးစကားပြောတာဆင်းနေတာမျိုးတွေတွေ့ရအောင
်ဥကျဆန်တာရဲ့မြန်မာရေးတုံတက်ချက်ကိုတော့ဗုဒ္ဓဟူးနေ့ညပိုင်းမှာအစ်တထုတ်လွှင့်ပေးပြီးအခုလိုကြာသာပတင်းနေ့မနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလေရှင်။အခုဆက်ပြီးအဆိုတော်နီနီဝင်းရွှေရဲ့ယုံကြည်ရာကိုနားဆင်ကြည့်ကြရအောင်ပါ။ဒ
ီတော့ဘုယုံကြည်ရာကတော့အချင်းစဆူလာတာဒီနေ့ဒီတက်တီးချိန်ထိဆိုရင်တော့ဒီမျိုးပဲနေနေတစိုက်မမတ်လှုပ်လာခဲ့တာပါ။အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်။ဂီတဆိုတာလူသားတိုင်းခံစားလို့ရတယ်စကလုံးတွေမပါဘဲနဲ့လူတွေအချင်းချင်းလဲနားလဲပြီးလို့ရတယ်လေတိုင်းပြည်တွေလူမျိုးတွေမတူပဲဂီတကိုခံစားနားလဲပြီးနိုင်တယ်လေဒါကြောင့်မိမိကတော့အတန်တရားအရအနောက်နိုင်ငံကိုရောက်လာပေမဲ့ ကိုနိုင်ငံကိုလည်းနေနေရမမေ့ပါဘူးကိုဂီတာကိုလည်းမမေ့ဘူးကိုတချင်းတွေကိုလည်းနေနေဆက်ဆူပြစ်ပါတယ်တခြားလူမျိုးတခြားနိုင်ငံတခြားရင်ကျေးမှုတွေရှိတဲ့သူတွေကလည်းနေနေတချင်းတွေကိုခံစားနားထောင်အားပေးကြတယ်ဆိုတော့နေနေရမ်းဝမ်းသာတယ်နောက်တစ်ခုကနေနေတို့မိသားစုအနေနဲ့လည်းနိုင်ငံရဲ့ခြားမှာရောက်နေတော့တခြားလူမျိုးတွေရဲ့ရင်ကျေးမှုနဲ့ကိုယ့်ရဲ့ရင်ကျေးမှုတွေကိုတက်နိုင်သမျှဖလှယ်နိုင်မှုစူးစမ်းနေပါတယ်ဒီမှာလဲသူတို့ရင်ကျေးမှုကိုယ့်ရင်ကျေးမှုဖလှယ်တဲ့ပွဲတွေတစ်နှစ်ဆိုလို့ရှိရင်3လပွဲလောက်တွားပြီးတော့ဖြောပြီးပြီးရတာပေါ့သူတို့ကလည်းသူတို့ရင်ကျေးမှုအခါလေးတွေဒီနိုင်ငံမှာဝေးကြတဲ့သူတို့ရဲ့သားသမီးလေးတွေပေါ့သူရဲ့အဲသူတို့ကတောင်သူတို့ဆက်ပြီးတော့ခင်းနေတယ်လို့ဒီမှာလဲဒီတို့အနေနဲ့လဲဒီတော့အဲကိုယ့်ရဲ့ဒီမှာဟိုဆောင်းလေးဆောင်းပညာရှင်အဲရှင်ဆောင်းပညာရှင်လေးတလဲနဲ့ဒီအဲလီမှာဟိုမိမိကတချင်းလေးကိုယ်ရင်မြမတချင်းလေးတပုတ်ပြီးဆိုပြတာရှိတယ်လို့ဒီမှာတိုင်းငါမမွေးကြတဲ့မြမကလေးလေးတွေကလည်းသူတို့ကလည်းမြမအကလေးတွေကိုဒီမှာမြမအကဆရာမနဲ့သင်ပေးပြီးတော့သူတို့ကလည်းအဲ့လားလေးတွေပြပြကြတယ်အဲ့ဒီ culture ပွဲတွေလုပ်တယ်ဆိုတော့ဘောနောက်သူရင်ချင်းမှုကိုယ်ရင်ချင်းမှုတွေပြလဲတဲ့ဟာလုပ်တော့အဲ့ဒါတွေလည်းဟိုလုပ်နေတော့ဟိုနီနီတို့မိသားစုအနေနဲ့လေဒီနိုင်ငံအခြားမှာရောက်နေတော့အဲတခြားလူမျိုးတွေရဲ့ရင်ကျေးမှုနဲ့ကိုယ့်ရဲ့ရင်ကျေးမှုတက်နိုင်သမျှပြလည်နိုင်မှုအကျိုးစားနေပါတယ်ဟိုအဲ့ဒါပေါ့လေအဲ့ဒါကြောင့်နီနီကပြောချင်တာတော့ကိုယုံကြည်ရဆိုရဲဟိုအစီအစဉ်လေးမှာနီနီကတော့ဒီဂီတနဲ့ပတ်သက်ပြီးတော့ယုံကြည်တယ်ယုံကြည်စေယုံကြည်လျက်ရှေ့လျှောက်လေဒီဂီတနဲ့ပတ်သက်ပြီးတော့အများကြီးလဲခံစားနိုင်တယ်ဂီတလူချင်းချင်းဘာမလို့လေ language တွေလည်းမလို့ဘာလည်းမလို့အဲနားလေခံစားလို့ရတာပေါ့နော်ဂီတီဂီတာလူမျိုးလည်းလူမျိုးတူလည်းကိစ္စမရှိဘူးခင်တိုင်းပြည်လေးမတူလည်းကိစ္စမရှိဘူးဂီတာတစ်ခုတည်းလည်းပဲအကုန်လုံးလူရဲ့စိတ်ကိုပန်းပန်းနိုင်တဲ့စွမ်းအားရှိတယ်ဆိုတော့အဲ့တော့မိမိကဒီဂီတာနဲ့ပတ်သက်ပြီးတော့ယုံကြည်တယ်လို့ပဲပြောပြရစီနောက်ဆုံးအနေနဲ့ဒီပြောချင်တာကတော့မကြခင်အချိန်အတွင်းမှာနီနီလေးနီနီရဲ့ဂီတချစ်တဲ့ပရိသတ်ကြီးကိုနီနီတချင်းတွေနဲ့ပြန်ပြီးတော့တွေ့ဖို့မျှော်လင့်နေပါတယ်။ဒီလဲစီစဉ်နေပါတယ်။အခုတော့ဒီလိုင်းကနေတဆင့်နီနီဖြစ်တဲ့ပရိသတ်ကြီးကျမ်းမာချမ်းသာပါစေလို့နီနီကဆုတောင်းလိုက်ပါတယ်။ဆုတောင်းပို့တာလိုက်ပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်သူယုံကြည်ရာအစီအစဉ်ကိုတင်းလာနေညပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလိုကြာသာပတင်းနေ့မနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါတယ်
အမေရိကန်ဆိုရာရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောတာရှင်များခင်ဗျာ။ပြီးခဲ့တဲ့သတင်းပတ်အတွင်းပါကစ္စတန်နိုင်ငံမှာအလွန်ဆိုးရွားတဲ့အကြမ်းဖက်တိုက်ခိုက်မှုနှစ်ကြိမ်ကြုံတွေ့ခဲ့ရပါတယ်။ပထမတစ်ခုကတော့ကရာချီမြို့တော်ဂျင်နာနိုင်ငံတကာလေဆိပ်မှာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုပါကစ္စတန်နဲ့အာဖဂန်နစ္စတန်နယ်စပ်မှာရှိတဲ့တောင်ပေါ်ဒေသမှာအခြေစိုက်တဲ့အကြမ်းဖက်အုပ်စုတွေကလှုပ်ဆောင်ခဲ့တာပါ။အဲ့ဒီတက်ခတ်မှုအတွင်းအကြမ်းဖက်သမား၁၀ယောက်အပါဝင်လူပေါင်း39ဦးတေဆုံးခဲ့ရပါတယ်။ဒီလိုလူမဆန်တဲ့အကြမ်းဖက်တက်ခတ်မှုကိုအမေရိကန်ပြည်ထောင်စုကဝေဖန်ပစ်တင်လိုက်တယ်လို့ငြိမ်းချမ်းတာယာတဲ့အနာဂတ်နဲ့အကြမ်းဖက်ဝါဒအပေါ်ဆန့်ကျင်တဲ့ပါကစ္စတန်ပြည်သူလူထုနဲ့အတူမမိတ်မတုံရပ်တည်နေမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ပါကစ္စတန်နိုင်ငံကအခုတက်ခတ်မှုမှာပါဝင်လှုပ်ဆောင်သူတွေကိုတရားဥပဒေအရထိရောက်စွာအရေးယူဖို့အတွက်ဆောင်ရွက်တဲ့လှုပ်ဆောင်နေတာမှန်သမျှကိုအမေရိကန်ပြည်ထောင်စုကကူညီပံ့ပိုးမှာဖြစ်ပါတယ်။ကရာချီလေဆိပ်တိုက်ခိုက်မှုကိုတာရီအီတာလီဘန်ပါကစ္စတန် TTB လို့ခေါ်တဲ့ဥစ်ဘက်ကစ္စတန်အစ္စလာမစ်စစ်သည်ရအုပ်စုကသူတို့ပြုလုပ်လိုက်တာဖြစ်တယ်လို့ပြောဆိုထားပါတယ်။2012ခုနှစ်ဒီဇင်ဘာလ15ရက်နေ့ပါရှဝါမှာရှိတဲ့ဘန်ချာခန်အပီပီဆိုင်ရာလေဆိပ်ကိုတိုက်ခိုက်ခဲ့တုန်းကလည်း TTB ကသူတို့ရဲ့လက်ချက်ဖြစ်ပါတယ်လို့ပြောဆိုခဲ့တာပါ။2012ခုနှစ်မေလအတွင်းကရာချီမြို့အနီးပါကစ္စတန်နိုင်ငံရဲ့ရေတပ်အခြေစိုက်စခန်းတစ်ခုကိုတက်ခဲမှုနဲ့2012ခုနှစ်ဩဂုတ်လအတွင်းပါကစ္စတန်လေတပ် အခြေစိုက်စခန်းတွေကိုကွန်မန်ဒိုအသေးခံတိုက်ခိုက်မှုပုံစံလေးနဲ့ပြုလုပ်ခဲ့တဲ့အဖွဲ့အားလည်းသူတို့ပဲဖြစ်ပါတယ်။ကရာချီမြို့မှာပြုလုပ်ခဲ့တဲ့တိုက်ခိုက်မှုနဲ့တည့်အထဲမှာပဲရှီးရိုက်ဘာသာဝင်ဖျားဘူး300လောက်ကိုဘာလူချစ်စတာမှာအသေးခံဘုံခွဲတိုက်ခိုက်မှုပြုလုပ်ခဲ့ပြီးဖျားဘူးအယောက်30လောက်တေဆုံးခဲ့ပါတယ်။ဒါဟာဆိုလို့ရှိရင်ပါကစ္စတန်နိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းနောက်ဆုံးအသက်ဆုံးရှုံးရတဲ့အပြစ်မဲ့အရပ်သားတွေလည်းဖြစ်ပါတယ်။တိုက်ခိုက်မှုပြုလုပ်ခဲ့တဲ့နေရာကတော့ပါကစ္စတန်နဲ့အီရန်နိုင်ငံရဲ့နယ်စပ်မှာဖြစ်ပါတယ်။ဟိုတယ်တစ်ခုမှာခီးတဲ့တင်မော်တော်ယာဉ်ဆယ်စီးဆက်ရောက်လာတဲ့အချိန်မှာတိုက်ခိုက်မှုပြုလုပ်ခဲ့တာပါ။အဲ့ဒီဘတ်စကားတွေဟာအီရန်နိုင်ငံမှာရှိတဲ့ရှီးယိတ်ဘာသာဝင်တွေရဲ့အထွတ်မြတ်နေရာကိုတွားရောက်ပြီးတော့ဖျားဘူးပြန်လာသူတွေဖြစ်ကြပြီးခိတ္တနားခုဖို့ရပ်တန့်ချိန်မှာတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။အသေးခံဘုံခွဲဖို့ကြိုးပမ်းသူနှစ်ယောက်ထဲမှာတစ်ယောက်ကသူ့ရဲ့ခန္ဓာကိုယ်မှာကတ်ပြီးတော့တဲဆောင်လာတဲ့ဘုံကိုဖောက်ခွဲခဲ့တာဖြစ်ပါတယ်။ဒီဖြစ်ရပ်ကိုဂျီရစ်အယ်အစ္စလာမ်အကျမ်းဖက်အုပ်စုကသူတို့လုပ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။အခုလိုရှီးယိတ်ဘာသာဝင်တွေကိုအကျမ်းဖက်တိုက်ခိုက်မှုတွေပေါ်အမေရိကန်ပြည်ထောင်စုကပြင်းပြင်းထန်ထန်ဝေဖန်ပစ်တင်လိုက်ပါတယ်။အပြစ်မဲ့အမျိုးသားတွေအမျိုးသမီးတွေကလေးတွေပေါ်အကျမ်းဖက်တာဟာကမ္ဘာလူသားတွေရဲ့တန်ဖိုးကိုစော်ကားတာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျင်ဆာကီကပြောဆိုပါတယ်။ပါကစ္စတန်နိုင်ငံကလူနည်းစုမျိုးနွယ်တွေရဲ့လုံခြုံရေးနဲ့သူတို့ရဲ့လွတ်လပ်စွာကိုယ်ကိုယ်ယုံကြည်မှုပေါ်အစိုးရကအကာအကွယ်ပေးနေတာတွေကိုလည်းအမေရိကန်အစိုးရကအားပေးထောက်ခံလျက်ရှိကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရစေ။အခုကြာသပတေးနေ့မနေ့ဖက်အစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုသားညိုကတလှည့်ကြီးညာပေးပါဦးမယ်ရှင်။
အီရန်နိုင်ငံမြောက်ပိုင်းမြို့တွေကိုတင်ထားပြီးတော့ဘက်ဒက်မြို့တော်ကိုပါချင်းချောက်လာနေတဲ့ဆူနီအစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခတ်ရမှာအမေရိကန်လေကြောင်းတိုက်ကူပေးဖို့ဆိုပြီးတော့အီရတ်ကအကူအညီတောင်းထားတယ်လို့အမေရိကန်ထိပ်တန်းစစ်ဘက်ရရှိသူကပြောလိုက်ပါတယ်။အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဦးထဗူဂျူဂျီမာတင်ဒမ်ဆေးကဒီအမေရိကန်အထက်လွှတ်တော်ကိုပြောဆိုသွားတာပါ။အီရတ်ဆူရအနေနဲ့သူ့ရဲ့လူထုကိုအကာအကွယ်မပေးနိုင်တော့တာကြောင့်စစ်ပြန်တူအနေနဲ့သူဟာအတော်ကြီးကိုစိတ်ပြက်လက်ပြက်ဖြစ်ရတယ်လို့ဗူဂျူဂျီဒမ်ဆေးကထက်လွှတ်တော်ကော်မတီကြားနာပွဲမှာပြောသွားပါတယ်။ဂျုံထွန်းနှုံးအဆမ်တန်များပြတူးတက်အောင်လို့သူ့အနာပြုလှုပ်ဆောင်ခဲ့သူတူဖြစ်တဲ့အိန္ဒိယနယ်ဘွားသူတေဒီတူးကို2014ခုနှစ်ကမ္ဘာစစ်နေခါစုချင်းမြင့်လိုက်ပါတယ်ဒီစုကိုအမေရိကန်နိုင်ငံရဲ့ဌာနကနှစ်ဆင်ပေးရတာဖြစ်ပြီးတော့အခုနှစ်စုကိုဒီဒေါက်တာဆန်ဂျရာရဂျရမ်ရရှိပြလိုက်တာဖြစ်ပါတယ်ဒေါက်တာရဂျရမ်ဟာဒီဂျုံမျိုးပေါင်းရာပေါင်းများစွာကိုသူ့တေဒနာပြုထုတ်လုပ်ခဲ့တဲ့အတွက်အထူးပဲကျေးဇူးပြုထိုက်သူဖြစ်တယ်ဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျုံကယ်ရီကပြောဆိုပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းမှာရေပိုင်နဲ့အငင်းပွားမှုနောက်ဆုံးဖြစ်ခဲ့တဲ့အခြေအနေတွေကိုဂိုင်းတွဲဖြေရှင်းဖို့တရုတ်နဲ့ဗီယက်နမ်အရာရှိတွေဗီယက်နမ်မှာဗုဒ္ဓဦးနေတုန်းကတွစ်ဆုံပြီးမြဲဘာရလက်ကောင်းမှမရှိပဲပြီးဆုံးပါလေပထမဆုံးချင်းလုတ်တဲ့အဲ့ဒီအစိမ့်အရာရှိဆွေးနွေးပွဲမှာနှစ်ဖက်စလုံးကသူတို့ရဲ့ယက်တီချက်တွေကိုပဲစုပ်ကင်ထားခဲ့တာပါဗုဒ္ဓဦးနေတုန်းကခုနှစ်ရက်မြောက်ကစားတဲ့ကမ္ဘာဖလားဘောလုံးကမ္ဘာဖလားဘောလုံးဘလူးပွဲမှာလက်ရှိကမ္ဘာဖလားချန်ပီယံစပိန်အသင်းအုပ်စုအစ်မရှုံးလို့ထွက်သွားပြီဖြစ်ပါလေအောက်စုဘီကစပိန်အသင်းထွက်သွားရပြီမင်းနယ်သာလန်နဲ့ချီလီအသင်းတွေကတော့ဒုတိယအဆင့်ကိုဆက်ပြီးတော့တက်သွားပါတယ်ဗုဒ္ဓဦးနေကဒီစပိန်နဲ့ချီလီကံကြတဲ့ပွဲမှာစပိန်က2-0မရှိနဲ့ချီလီကိုရှုံးခဲ့တာပါအရင်ပွဲတုန်းကလည်းစပိန်ကနယ်သာလန်ကို5-2နဲ့ရှုံးထားတဲ့အတွက်နှစ်ပွဲရှုံးပြီးတော့ထွက်သွားရတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုသားညုံဦးတင်ညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်ကျွန်မကတော့ခွာညိုပါညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.